လာအိုနိုင်ငံဗန်ဗီယန်မြို့မှာမတနော့စိတ်တင်ပုံရလို့နိုင်ငံခြားသားခီးသွားဧည့်သည်6ဦးသေဆုံးမှုအတွက်အလွန်ဆောင်မှစိတ်မကောင်းဖြစ်တယ်လို့လာအိုဆွေးရကပြောကြားလိုက်ပါတယ်။သေဆုံးသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ကျန်းရသူမိသားစုအတွက်အထူးဝမ်းနဲ့တဲ့အကြောင်းလာအိုနိုင်ငံခြားရေးဌာနကဒီကနေ့ကြေညာချက်မှာဖော်ပြပါတယ်။သေဆုံးခဲ့ရမှုအတွက်စုံစမ်းစစ်ဆေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ကျော်ပိုးရေးနဲ့လက်လက်ခီးသွားလာသူတွေအများပြားတဲ့ဗန်ဗီယန်မြို့မှာနိုဝင်ဘာလ7ရက်နေ့ကဒါဇင်နဲ့ထိတဲ့နိုင်ငံသားကဘာလဲခီးသွားတဲ့အစိတ်သိငယ်ပြီးနောက်တေဆုံသူ6ဦးရှိသွားပြီဖြစ်ပါတယ်။တေဆုံသူတွေထဲမှာဒိမတ်နိုင်ငံသား2ဦး၊အမေရိကန်နိုင်ငံသား2ဦး၊ဗြိတိန်နိုင်ငံသား2ဦးနဲ့ဩစတြေးလျနိုင်ငံသား2ဦးလို့ပါဝင်ပါတယ်။ဒိမတ် UK နဲ့ဩစတြေးလျနိုင်ငံတွေကသူတို့နိုင်ငံသားတွေတေဆုံခဲ့ကြောင်းကြေညာချက်တွေထုတ်ပြန်ထားပါတယ်။မက်သနောအစိတ်သိမှုကြောင့်တေဆုံသူတွေရှိတဲ့အတွက်အမေရိကန်အစိုးရကလည်းအမေရိကန်အနေနဲ့လာအိုမှာအရက်တောက်သုံးရင်သတိချထားဖို့နှိုးဆော်ထားပါတယ်။တေဆုံသူတွေကမက်သနောအစိတ်သိတဲ့အရက်တွေကိုတောက်သုံးပြီးတေဆုံကြတယ်လို့ယူဆထားပါတယ်။ဗန်ဗီယန်မြို့ကနာနာတဲကိုကန်းဆောင်ပိုင်ရှင်မန်နေဂျာကိုရဲကခေါ်ယူစစ်ဆေးနေပေမဲ့အခုချိန်ထိအမှုဖွင့်ထားတာတော့မရှိသေးပါဘူးခင်ဗျာ။